Welcome to the Voice of America in Burmese.
Mingla mne ke ma shin Washington DC myo ro American tan ga 2019 khun ne October 9 ya sanin ni mne phase season 2 sat tin ni ba bi line meter 2430 ro ga ni tai yai na sin nai dilo VOA ye Facebook sa myan na VOA Burmese news ka ni bi ro le na sin nai ma le shin ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မုံနဲ့ကျွန်တော်ကြိုကြိုသိမ်းပြောပြမှာပါ။ Iran nuclear သဘောတူညီချက်ကိုဆက်ပြီးအတိအမှန်မပြုတ်ဖို့ဒမနာထရမ့်ကရှေ့သတင်းပတ်မှာကြေညာမယ်ဆိုပြီးခံမှန်းနေကြပါတယ်။ Rohingya Muslim တွေကိုလက်နက်တပ်ဆင်ပေးဖို့ Bangladesh, Islam အစိုးရဝါဒီတွေကအစိုးရကိုတောင်းဆိုနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေလျှော့ချရေးဥရောပကောင်စီဥပဒေကတောင်းဆိုလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
အခုမြန်မာပြည်နားဆင်ရမယ့်သတင်းပါတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယျာဉ်ထဲနှစ်ဆနီးပါးပို့ပြီးများလာတဲ့အတွက်လူသားချင်းဆိုင်ရာဘေးဒုက္ခအကျတဲ့ကြီးဖြစ်လာနေကြောင်းနဲ့အရေးပေါ်အကူအညီဒေါ်လာတန်ပေါင်း430ကျော်လိုအပ်နေတဲ့အကြောင်
း So far organized 6 airlifts flying in some 500 metric tons of aid.
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ရဲ့ပြောကြားချက်နဲ့တူနာဆင်နိုင်သလိုထိုင်းနိုင်ငံမှာမြေသူမြေဝါဖြစ်ကြောင်းထောက်ထားပြနိုင်တဲ့စာအုပ်ထုတ်ပေးတဲ့နေရာတွေမှာအစမတန်ငွေကြေးယူနေတဲ့ပွဲစားတွေကိုထိုင်းအာဏာပိုင်တွေဖမ်းဆီးရမှာမူရစေသုံးထားတဲ့မြန်မာအလုပ်သမားတွေပါဖမ်းခံရတဲ့အကြောင်းပြောပြပေးမှာပါနိုင်ငံတကာသတင်းလွှာမှာတော့အင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံသားကနျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ရဲ့အလားအလာနဲ့အတူနျူကလ িয়ার စွမ်းကျင်တိုက်ဖျက်ရေးလှုပ်ရှားနေတဲ့အဖွဲ့ ICAN ဘာကြောင့်ဒီနှစ်အတွက်နိုင်ငံရေးနိုဘယ်ငြိမ်းချမ်းရေးနိုဘယ်ဆုရသွားတယ်လဲဆိုတာကိုနားဆင်ရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကကြေညာပါမယ်ရှင
်အီရန်နျူကလ িয়ার သဘောတူညီချက်ကိုလုံးလုံးပယ်ဖျက်ပြစ်တာမဟုတ်ဘဲဆက်ပြီးအတိမတ်မပြုတော့ဘူးဆိုတာသမ္မတဒေါ်နယ်ထရမ့်ကနောက်သတင်းပတ်တွင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်သဘောတူစာချုပ်ထဲမှာဆက်ပါတာကအမေရိကန်လူသားလူမျိုးရေးအကျိုးစီးပွားနဲ့ကိုက်ညီတယ်လို့ကာဝေးဝင်ကြီးနဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကပြောထားတာပါ။သဘောတူညီချက်ပါသတ်မှတ်ချက်တွေအတိုင်းအီရန်ကလိုက်နာလှုပ်ဆောင်နေတယ်လို့သူတို့ကပြောထားပြီးဒါဟာနိုင်ငံတကာနှုမြူစွမ်းအင်အေဂျင်စီ IAEA ကပြောတာနဲ့လည်းကိုက်ညီပါတယ်။အီရန်ကသဘောတူညီချက်တိုင်းလိုက်နာလှုပ်ဆောင်သလားသဘောတူညီချက်ထဲမှာဆက်နေတာဟာအမေရိကန်အကျိုးစီးပွားနဲ့ကိုက်ညီရလားဆိုတာကိုအမေရိကန်ဥပဒေအရရက်60တိုင်းမှာသမ္မတကကွန်ဂရက်လွှတ်တော်ကိုအတိအမှတ်ပြုတင်ပြရတာဖြစ်ပါတယ်။သမ္မတထရမ့်ကနှစ်ကြိမ်အဲ့ဒီလိုလှုပ်ခတ်ပြီးပြီဖြစ်ပေမဲ့တစ်ကြိမ်မှဘဝင်ကြတာတော့မဟုတ်ဘူးလို့သတင်းတွေမှာပြောကြပါတယ်။နောက်ထပ်ကွန်ဂရက်ကိုပို့ရမယ့်ချက်ကအောက်တိုဘာလ15ရက်နေ့ပါ။အောက်တိုဘာလ12ရက်နေ့မှာပြောနိုင်ချေရှိတဲ့မိန့်ခွန်းနဲ့အီရန်ကိစ္စကိုသမ္မတကထည့်ပြောနိုင်တယ်လို့အင်ဂျီရိုတာဝန်ရှိသူတွေကပြောထားပါတယ်။ဒါ့အပြင်အီရန်နဲ့အရှေ့လယ်ပိုင်းဆိုင်ရာသူ့ရဲ့ခြေပြန့်တဲ့မဟာဗျူဟာကိုလည်းသမ္မတထရမ့်ကချပြမယ်လို့ခန့်မှန်းထားကြပါတယ်။အီရန်ဟာအကြမ်းဖက်ဝါဒကိုအားပြီးအမြောက်လုပ်နေတယ်အရှေ့လေပိုင်းကအမေရိကန်မဟာမိတ်တွေကိုချင်းချောက်ပြီးပယ်ထင်းတုံးကြီးဆက်သက်တာတွေလုပ်နေတယ်လို့သမ္မတထရမ့်အစိုးရကဆက်ပြီးဆွဆဲပြောဆိုထားတာပါဒီကြောင့်သတင်းလွှာကိုသတင်းတွေပြီးမှနားဆင်ကြဖို့ရှိပါတယ
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပယ်ထင်းတုံးကိုလာမယ့်ရက်ပိုင်းအတွင်းပြည့်လွတ်နိုင်တယ်လို့အမေရိကန်အစိုးရနဲ့ပြင်ပလေ့လာသူတွေကခန့်မှန်းနေကြပါတယ်အောက်တိုဘာလ9ရက်ဟာမြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန့်တက်မှုလုပ်ခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်အောက်တိုဘာ10ရက်နေ့ကလည်းအာဏာရအလို့သမားပါတီတည်ထောင်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်မြောက်ကိုရီးယားကပထမဆုံးနျူကလ িয়ার ဆန့်တက်မှုကို2006ခုနှစ်မှာလုပ်ခဲ့တာပါ။အာဏာရအလုံသမားပါတီကတော့1945ခုနှစ်ထဲကတည်ထောင်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားဟာအခုလိုနှစ်ပတ်လည်နေ့တွေမှာထူးခြားတဲ့အင်အားပြမှုတွေလုပ်တတ်တယ်လို့လေ့လာသူတွေကပြောပါတယ်။နျူကလ িয়ার ထိပ်ဖူးတပ်ဆင်နိုင်တဲ့တာလက်ပြစ်ဟွမ်ဆုံ12အတူကောက် HS12 လုံးကြီးဒါမှမဟုတ်ဇူလိုင်လတုန်းကပြစ်ခတ်ခဲ့တဲ့တာဝေးပြစ်နိုင်တဲ့တိုက်ချင်းပြစ်ဟွမ်ဆုံ14 HS14 လုံးကြီးတွေပြစ်လွတ်နိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။အမေရိကန်ထိပ်တန်းကာကွယ်ရေးတာဝန်ရှိသူတွေစစ်တပ်အရာရှိကြီးတွေနဲ့ဂျာတာရင်းတွေကတွေ့ဆုံစဉ်သမ္မတဒေါ်နယ်ထရမ့်ကမုံတိုင်းမဝင်ခင်ငြိမ်သက်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဘာကိုရည်ရွယ်ပြောသလဲဆိုတာကိုသတင်းတောက်တွေကမေးတဲ့အခါမှာသမ္မတကမဖြေဘဲနောက်ကျတည်ရပါလိမ့်မယ်လို့သာဖြေခဲ့ပါတယ်။အမေရိကန်အနောက်ဖက်ချမ်းအထီရောက်နိုင်တဲ့တာဝေးဖြစ်ဒုံးကျည်တစ်ခုကိုမြောက်ကိုရီးယားကပြင်ဆင်နေတယ်လို့ရုရှားလွှတ်တော်အမတ်တယောက်ရဲ့အပြောကိုရုရှားသတင်းမီဒီယာတွေမှတောက်ချာနေကဖော်ပြခဲ့ကြပါတယ်။
နောက်သတင်းပတ်မှာကြပါမယ်ကက်တလူနီးယားလွှတ်တော်အစည်းအဝေးကိုမလုပ်ဘဲဆိုင်းငံ့ထားဖို့စပိန်အခြေခံဥပဒေတရားရုံးကညွှန်ကြားချက်ထုတ်ထားပါတယ်။အဲ့ဒီလွတ်တော်စည်းဝေးအတွင်းမှာလွတ်လပ်ရေးကြေညာဖို့ကက်တလန်ကောင်ဆောင်တွေကစီစဉ်ထားတာပါစပိန်အာဏာရပါတီကကက်တလန်ဒေသလွတ်တော်အမတ်တူကဒီညွှန်ကြားချက်ကိုလိုက်နာဖို့ကက်တလန်ဒေသကောင်ဆောင်တွေကိုတောင်းဆိုထားပါတယ်ကက်တလန်ဒေသခွတ်တော်ရေးကောင်ဆောင်ကာလစ်ဖော်ဂျီဒမွန်က ဆွေးနွေးဖို့တောင်းဆိုထားပေမဲ့တနင်္လာနေ့လုံမဲ့လွတ်တော်အစည်းအဝေးကိုတော့ပယ်ဖြတ်တာမဟုတ်သေးပါဘူး။စပိန်ဆိုရကအင်အားသုံးဆောင်ရွက်တာဟာသူ့ဘက်မှာထောက်ခံသူပူရလာတာပဲဖြစ်စီတယ်လို့သူကဆိုပါတယ်။ဒါပေမဲ့လည်းကက်တလန်ဒေသခံအများပြားကတော့ဒီမတင်မကျအခြေအနေအေးအေးချမ်းချမ်းပြီးသွားတာကိုပဲလူချင်းကြပါတယ်။ဥရောပသမဂ EU အနေနဲ့ကြားဝင်ပြီးဆွေးနွေးပွဲအတွက်ကမ္ဘာကထပြုဆောင်ရွက်ပေးဖို့ဘာစီလိုနာမြို့တော်ဝန်ကပန်ကြားထားပါတယ်။
Las Vegas မြို့မှာ58ယောက်ထက်မနည်းသေဆုံးပြီးတော့900ကျော်ဒဏ်ရာရခဲ့တဲ့ပြစ်ခတ်ခဲ့တဲ့တနတ်သမားမှာဘာအကြောင်းရှိလို့ပြစ်ခတ်ခဲ့တယ်လဲဆိုတာအခုထိအပြည့်မရှာနိုင်သေးဘူးလို့ Las Vegas ရဲ့တပ်ဖွဲ့ကပြောပါတယ်။မန္တလေးဘေးကက်စီနိုဟိုတယ်ကြီးရဲ့အထက်မြင့်အခန်းကနေလမ်းတစ်ဖက်လေဟာပြင်ဂီတဖျော်ပြေပွဲတွေကလူအုပ်ထဲကိုတနတ်သမား Steven Paddock ဘာကြောင့်ပြစ်ခတ်ခဲ့ရတယ်လဲဆိုတာသဲလွန်စားမရသေးဘူးလို့လက်ထောက်ရဲအရာရှိ Kevin McMahill ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်သူပြစ်ခတ်ခဲ့တဲ့အချိန်တွင်ဟိုတယ်ခန်းထဲမှာတခြားသူတယောက်ယောက်ရှိနေတဲ့လက္ခဏာမျိုးလည်းမတွေ့ရဘူးလို့ဆိုပါတယ်။တနေ့ကနေညပိုင်းပြစ်ခတ်မှုမလုပ်ခင်အထိပက်ဒေါ့ရဲ့လောက်ရတွေကိုသိရအောင်လို့ရသမျှဗီဒီယိုပုံတွေအားလုံးကိုရဲကကြည့်ရှုသုံးသပ်နေပါတယ်။စုံစမ်းမှုနဲ့ဆိုင်တဲ့မော်တော်ကားတစ်စီးကိုတော့ရဲကတောက်ချနေတုန်းကရှာဖွေတွေ့ရှိခဲ့ပါတယ်။ပက်ဒေါ့နဲ့သူ့ချစ်သူမာရီလူဒန်လီတို့အတူနေတဲ့ Renault မျိုးကအိမ်မှာ Hyundai Tucson အမျိုးအစားမော်တော်ကားကိုတွေ့ခဲ့တယ်လို့ရဲကပြောပါတယ်။ဖြစ်တဲ့ American တမိုင်းမှာအဆိုးဆုံးအဆုလိုက်ပြိုလိုက်တေဆုံးတဲ့ပြစ်ခတ်မှုကိုလုပ်ခဲ့တဲ့ပက်ဒေါ့ခါလူအများအများလာတဲ့ဂီတဖျော်ဖြေပွဲတွေကိုအပေါ်စီးကနေမြင်ရနိုင်တဲ့ဟိုတယ်ခန်းတွေကို Las Vegas မြို့အပြင် Chicago မြို့မှာလည်းငှားရမ်းခဲ့တာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့ပါတယ်။ August လတုန်းက Chicago မြို့မှာလုပ်တဲ့ Alternative Rock ဂီတဖျော်ဖြေပွဲကိုအပေါ်စီးကနေမြင်နိုင်တဲ့အခန်းနှစ်ခန်းငှားခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းမီဒီယာတွေမှာဖော်ပြပါတယ်။အဲဒီဂီတဖျော်ဖြေပွဲကလည်းနှစ်စဉ်ပြည်သက်သိမ်းတဲ့ခြေလာရောက်တဲ့ပွဲမျိုးဖြစ်ပါတယ်။တခါဒီ Las Vegas မြို့မှာပဲပြီးခဲ့တဲ့သတင်းပတ်ကျော်ကကျင်းပခဲ့တဲ့နောက်ဂီတဖျော်ဖြေပွဲတစ်ခုကိုလည်းအပေါ်စီးကမြင်နိုင်တဲ့အခန်းတစ်ခုကိုပက်ဒေါ့ငှားရမ်းခဲ့ပါတယ်ရှင်။
ယူအေဗီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်ယူအေကနေစနေနေ့မနက်ဖက်တင်ပြဖို့တိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာသဘောထားပြင်းထန်တဲ့အစ္စလာမ်ဝါဒီထောင်ပေါင်းများစွာဟာတောက်ကြနေကစစ်တကောင်းမျိုးမှာကြီးတဲ့ဆန္ဒပြပြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်နက်တပ်ဆင်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုကြပါတယ်။ဆန္ဒပြပွဲကိုသဘောထားတင်မာတဲ့အစ္စလာမ်ဝါဒီဟာဖဇ်ရီအစ္စလာမ်အဖွဲ့ကကမ္ဘာ့ကထပ်ပြုအစီအစဉ်နာဖြစ်ပြီးဆန္ဒပြသူ1000ကျော်အထိရှိတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရိုဟင်ဂျာတွေကိုအစုအပြုံလိုက်တပ်ဖြတ်နေတာရပ်ဆိုင်းဖို့တောင်းဆိုရဲလို့ဟာဖဇ်အဖွဲ့ရဲ့ပြောခွင့်ရအဇီဇူဟိုကျူအစ္စလာမဘက်က AFP တင်ထဏာကိုပြောပါတယ်ရိုဟင်ဂျာတွေအနေနဲ့သူတို့အမိမြေကိုလွတ်မြောက်အောင်လုပ်နိုင်ဖို့အတွက်သူတို့ကိုလေ့ကျင့်ပြီးလက်နက်တပ်ဆင်ပေးဖို့လဲအစိုးရကိုတောင်းဆိုတယ်လို့သူကပြောပါတယ်စစ်ကောင်မှရှိတဲ့ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းဟာရိုဟင်ဂျာတွေနဲ့ယဉ်ကျေးမှုကိုးကွယ်မှုနဲ့ဘာသာစကားတွေမှာနှိစက်ကြပါတယ်ဟက်ဖာဆစ်အဖွဲ့အပေါ်အဝင်အစ္စလာမ်ဝါဒီပါတီတွေဟာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးမကြသေးခင်တင်ပြတ်တွေအတွင်းဆန္ဒပြပွဲအတော်များများလုပ်ခဲ့ကြပါတယ်နိုင်ငံခံနေရတဲ့ရိုဟင်ဂျာတွေကိုကူညီပြီးရခိုင်ပြည်လူမျိုးရေးအတွက်မြန်မာနိုင်ငံကိုစစ်တိုက်ဖို့သဘောထားတင်ပါတဲ့ခေါင်းဆောင်တချို့ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုတာတွေတောင်းမှရှိပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာလို့မတုံ့တုံ့တလို့မြန်မာလူမျိုးအများစုကလည်းဘင်္ဂလီလို့ပဲခေါ်ဝေါ်ပြောဆိုကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာတင်မာမှုတွေလျှော့ချဖို့နဲ့နိုင်ငံတကာလိုက်နာရမယ့်လူခွင့်ရေးဆန္ဒတာဝန်ဝတ္တရားတွေကိုလိုက်နာဖို့ EU ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒတ်စ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဥရောပကောင်စီဥက္ကဋ္ဌကမြန်မာနိုင်ငံအခြေအနေကိုလည်းဆွေးနွေးခဲ့တယ်လို့ခုလိုပြောကြားခဲ့ပါတယ်
။ We addressed the situation in Myanmar and the Rohingya refugee crisis. We want to see
မြန်မာနိုင်ငံအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေပြဿနာကိုဆွေးနွေးပြပါတယ်။တင်မာမှုအရှိန်လျှော့ချတာကိုကျွန်တော်တို့မြင်လို့ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကလိုက်နာရမယ့်လူခွင့်ရေးဆိုင်ရာတာဝန်ဝတ္တရားတွေကိုအပြည့်အဝပြန်ပြီးလိုက်နာစီခြင်းပါတယ်။လိုအပ်သူတွေကိုလူသားချင်းစာနာတဲ့အခုအနည်းအရောက်ပို့ပေးနိုင်ဖို့အပြည့်အဝခွင့်ပြုစီခြင်းပါတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒတ်စ်ကပြောကြားသွားတာပါ။၁၄ချိန်မြောက် EU India ထိပ်သီးစည်းဝေးပွဲအတွက်ဥရောပကောင်စီဥက္ကဋ္ဌဒတ်စ်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာတို့အိန္ဒိယနိုင်ငံမှရောက်နေကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံဘက်မှလည်းဟိုးရင်နှစ်တွေကရောက်နေတဲ့ရိုဟင်ဂျာတိမ်းတဲ့ချီရှိပါတယ်။ နိုင်ငံရဲ့လုံခြုံရေးကိုထိခိုက်တယ်လို့ဆိုပြီးရိုဟင်ဂျာ4000လောက်ကိုနိုင်ငံတွေကနေနှင်ထုတ်ဖို့အိန္ဒိယအစိုးရကဆောင်ရွက်နေပါတယ်။ရိုဟင်ဂျာတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်သိခရှိစွာပြန်နိုင်ရမယ်လို့ဒေါ်နယ်ဒက်စ်ကအဲဒီမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ရိုဟင်ဂျာပြည်ထနာစင်းမြစ်ကိုဖြည့်ရှင်းနိုင်ဖို့အတွက်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့လဲသူကထပ်ပြီးတောင်းဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတစ်ခုအနေနဲ့ကူညီရမယ့်ဝတ္တရားရှိတယ်လို့ဥရောပကောင်စီဥက္ကဋ္ဌကတောက်ကြနေကပြောကြားခဲ့ပါတယ်။ဒီမြန်မာနိုင်ငံလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရခိုင်မြောက်ပိုင်းကမွတ်စလင်တွေအလုံးအချင်းနဲ့ရောက်နေကြပါတယ်။အခြေအနေမကောင်းရင်ထွက်ပြေးခြင်းနဲ့နောက်ထပ်ရိုဟင်ဂျာတိမ်းနဲ့ချီရှိနေတဲ့အတွက်ရခိုင်ပြည်နယ်ဘက်ကအခြေအနေကိုအပြစ်အဝလေးလာခွင့်ပေးပါလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာညှိနှိုင်းရေးမှူးမတ်လိုကော့ကလည်းတောက်ကြနေကတောင်းဆိုခဲ့ပါတယ်
။ကမ္ဘာ့ရုံးမှာ2016ခုနှစ်တွင်ပြည်ပခန့်အခြေအနေပေါင်း20မှာထောင်ပေါင်းများစွာသောကလေးတွေအသက်ခံရရဒဏ်ရာရကြတဲ့နဲ့ကင်လို့ဖို့စူဆောင်းခံရပြန်ပြီးဆွဲခံရဒါမှမဟုတ်လိမ်မဲစော်ကားခံရရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။တဲ့နဲ့ကင်ပြည်ပခအတွင်းမှာကလေးငယ်များဆိုတဲ့နေ့စဉ်ထုတ်နေကြအစီအခံစာထဲမှာကျူးလွန်သူတွေကိုနာမည်နဲ့တကွဖော်ပြပြီးအမိမဲဆင်းသွင်းထားတာပါ။နိုင်ငံ၉နိုင်ငံကအစိုးရတပ်တွေအပြင်းထန်ကျူးလွန်တဲ့ဖြစ်ရပ်ပေါင်း၄000ကျော်အစိုးရမဟုတ်တဲ့အဖွဲ့အစည်း55ခုကကျူးလွန်တဲ့ဖြစ်ရပ်ပေါင်း11500လို့ကိုတောက်ကြံတွေကထုတ်ပြန်တဲ့အစီအခံစာထဲမှာအတည်ပြုဖော်ပြထားပါတယ်။အစိုးရတပ်မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာ IS အကြမ်းဖက်ဝါဒီအဖွဲ့တာလီဘန်ဘိုကိုဟာရမ်နဲ့အယ်ရှာဘက်အဖွဲ့တွေပါဝင်ပါတယ်။အဲဒီဖြစ်ရပ်တွေတွင်ကလေးငယ်ပေါင်း8000ကျော်သေဆုံးဒါမှမဟုတ်ဒဏ်ရာရခဲ့ကြပါတယ်
။နီဂျယ်နိုင်ငံမှာအခုသတင်းပတ်အတွင်းတိုက်ခိုက်ခံရမှုတစ်ခုကြောင့်၄ယောက်မြောက်အမေရိကန်စစ်သားသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကတောက်ချာနေကပြောကြားခဲ့ပါတယ်။အမေရိကန်နဲ့နီဂျယ်တပ်ဖွဲ့ဝင်တွေပူးတွဲကင်းလှည့်စဉ်အတွင်းဗုဒ္ဓဟူးနေ့ရုံးကခြုံခိုးတိုက်ခိုက်ခံရစဉ်စစ်သားတယောက်ပျောက်ဆုံးသွားပါတယ်။သူကိုကြကြပြင်းပြင်းလိုက်ရှာခဲ့တာမှတောက်ကြနေကတော့အလောင်းပြန်တွေးခဲ့တယ်လို့ American စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဗုဒ္ဓဟူးနေ့ရုံးကတိုက်ခိုက်ခံခဲ့ရပြီးတဲ့နောက် American စစ်သား3ယောက်သေဆုံးခဲ့တာကိုတော့အတည်ပြုခဲ့ပြီးဖြစ်ပါတယ်။သေဆုံးခဲ့သူတွေဟာ Green Beret လို့လူသိများတဲ့ American စစ်တပ်ရဲ့အထူးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်ရှင်။စနေနေ့မှခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်။ခုသတင်းဆောင်ပါတွေသတင်းလွှာတွေစက်တိုင်နာဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေဆဲဖြစ်ပြီးခန့်မှန်းခြေအနည်းဆုံး5သိန်းကျော်လောက်ရှိနေတဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်ကြေညာပါတယ်။နေဆက်ဒုက္ခသည်စခန်းတစ်ခုမှာအရင်ရှိနေတဲ့ဒုက္ခသည်ဥယျာဉ်ထက်နှစ်ဆနီးပါးပိုများလာတဲ့အတွက်လူသားချင်းဘေးဒုက္ခလူသားချင်းဆိုင်ရာဘေးဒုက္ခအကျပ်တည်းကြီးဖြစ်လာနေကြောင်းနဲ့အရေးပေါ်အကူအညီဒေါ်လာ3,430လိုအပ်တဲ့အကြောင်းကုလသမဂ္ဂတာဝန်ရှိပုဂ္ဂိုလ်တွေကသတိပေးခဲ့ပါတယ်။ပြည်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။အခုလိုလပိုင်းအတွင်းဘင်္ဂလားဒေ့ရှ်ကိုတိမ်းတဲ့ချီထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂကအရေးပေါ်ဆောင်ရွက်ပေးနေတာတွေကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ဂျိုးဆက်Tripura ga VOA Bangladesh thana ko akhu lo shin pya ba de
so far organized 6 airlifts flying in some 500 metric tons of aid more flights
kana yik ka ne acha thauk ko pisi re pa win ne a le chain metric ton 500 law ko le yin ne 6 chain law po saung pe ka ba de naw that le le yin re la ni ba de Bangladesh ma shi de tinarou yong ma le win nan u ye ko na sa to tha pi akhu so yin win nan 100 law shi ni ba de naw that le tinarou ye a lout twe ne a season re ko တိုးချဲ့ဖို့ရှိပါတယ်အသေးရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာထိုင်ခင်းအတွက်ဘင်္ဂလားဒေ့ရှ်ဆိုရာကနေဧက2000ပေးထားတယ်ဆိုတာကျွန်တော်တို့သိရပါတယ
်ဩဂုတ်လ25ရက်နေ့နောက်ပိုင်းဒုက္ခသည်တွေများလာတဲ့အတွက်နောက်ထပ်ဧက1000ကိုဘင်္ဂလားဒေ့ရှ်အစိုးရကထပ်ပြီးတိုးချဲ့ပေးထားတယ်လို့လည်းဂျိုးဆက်ထရီပူရာကပြောပါတယ်ဒါအပြင်အသေးရောက်လာတဲ့ဒုက္ခသည်ဥယျာဉ်တန်းတဝက်ကျော်ကိုအကာအကွယ်ပေးဖို့နေရာထိုင်ခင်းပေးဖို့မိလာနဲ့ရေတပ်စတာတွေကိုကူညီထောက်ပံ့ဖို့အတွက် UNHCR အပိုင်းကနေအရေးပေါ်ထောက်ပံ့ဖို့နောက်ထပ်6လစာအမေရိကန်ဒေါ်လာတန်း80ကျော်ထပ်ပြီးလိုအပ်နေကြောင်းနဲ့နိုင်ငံတကာအလူရှင်တွေအနေနဲ့ဝိုင်းဝန်းကူညီကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်အလားတူ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ဒုက္ခသည်ရေးဆိုင်ရာကျွမ်းကျင်သူလည်းဖြစ်တဲ့ Asif Muni ကကုလသမဂ္ဂအပါအဝင်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေအနေနဲ့6လစာအတိုင်းအတာနဲ့လိုအပ်တဲ့ရန်ပုံငွေပမာဏခန့်မှန်းတွက်ချက်ရတဲ့အကြောင်းရင်းဟာ ဒုက္ခတွေတွေပူပူပြီးများလာတဲ့အခြေအနေကြောင့်ဖြစ်ပြီးတကယ်လက်တွေ့မှာလည်းနောက်ပိုင်းလိုအပ်လာမယ့်အတိုင်းအတာကိုအကဲဖြတ်ဖို့အခက်အခဲရှိကြောင်း VOA Bangladesh ဌာနကအခုလိုပြောပါတယ
်ကျွန်တော်နားလည်တာကတော့ဒါဟာယာယီအကဲဖြတ်ထားတာဖြစ်ပါတယ်ဒါမဲ6လအတွင်းလိုအပ်ချက်တွေယာယီခံမှန်းသုံးသပ်ထားတာပါနောက်6လအတွင်းမှာလည်းပူပူပြီးကြီးမားလာမယ့်လိုအပ်ချက်တွေပေါ်မှာအခြေခံပြီးနောက်ထပ်အကဲဖြတ်တွက်ချက်ဖို့ရှိပါတယ်
ဒါပြင်ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာစောင့်ကြည့်ခြင်းနဲ့အနေအထားရှိနေတယ်လို့အာဆစ်မူနီကပြောပါတယ်ဒီအတော်တွင်ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့လူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်လောကော့ခ်ကလည်းဒုက္ခသည်တွေဟာမြန်မာစစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့နှင်းပန်းနှိပ်စက်မှုကိုကြုံတွေ့ခဲ့ရတယ်လို့ဂျနီဗာကုလသမဂ္ဂဌာနချုပ်ရုံးရဲ့တောက်ကြာနေသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ I sat down with 24 women who had
ထပ်ပြလာတဲ့ဒုက္ခသည်အမျိုးသမီး24ဦးနဲ့အတူထိုင်ပြီးတော့ကျွန်တော်စကားပြောခဲ့ပါတယ်။သူတို့မျက်စိရှိမှာသူတို့ရဲ့အမျိုးသားတွေအဖေတွေသားတွေတတ်ခံခဲ့ရတာကိုအတင်းအဓမ္မအကြည့်ခိုင်းခဲ့တဲ့ဖြစ်ရဆိုးတွေကိုပြောပြခဲ့ကြပါတယ်။နောက်ပြီးတော့အတင်းအဓမ္မပြုကျင်တာမျိုးတကယ့်ကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဖြစ်ရပ်တွေလည်းကြားခဲ့ရပါတယ်။သူတို့ရဲ့ရွာတွေလည်းမိရှုခံခဲ့ရလို့ထွက်ပြေးခဲ့ရတဲ့အကြောင်းတွေကိုလည်းပြောပြခဲ့ကြပါတယ်
။ဘင်္ဂလားဒေ့ရှ်အစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတန်းတဝက်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသူတို့နိုင်ငံဘက်အချမ်းမှစောင့်နေတယ်လို့ကြာတာပတိနီကပြောကြားခဲ့ပါတယ်။1988ခုနှစ်ကတည်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတရားဝင်စတင်လက်ခံခဲ့ပြီးတဲ့နောက်အခုနောက်ဆုံးကိန်းဂဏန်းတွေအရဒုက္ခသည်စုစုပေါင်း8000ကျော်ရှိသွားပြီလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောပါရယ်ဒီလိုကြီးမားတဲ့ဒုက္ခသည်စခန်းထားရှိတဲ့အစီအစဉ်ဟာရေဒိုပြည်လည်မှုရရှိဖို့အတွက်သာဖြစ်ပြီးရေရှည်အတွက်ဆိုရင်နေထိုင်ရေးအဆင်ပြေဖို့အတွက်အလုတ်သမားဈေးကွက်နဲ့နောက်ပြီးဒုက္ခသည်တွေအဆက်မပြတ်ဝင်ရောက်လာမှုစတာတွေကိုထဲသွင်းစဉ်းစားပြီးဖြေရှင်းတဲ့နည်းလမ်းလိုအပ်လိမ့်မယ်လို့ဒုက္ခသည်ရေးဆိုင်ရာကျွမ်းကျင်သူအာဆစ်မူနီကပြောပါရယ်ရှင
်ဆရာရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာနှိမ့်လာပြက်စရာတွေကြုံနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိမ့်ကျလာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်ဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-3855 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားဖို့ထားနိုင်ပါတယ်။နေ့စဉ်ရထားရတဲ့ live session ကကြိုဆိုပါရစေ
။ဒီနေ့ညထရရလေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံကမြန်မာရွှေပြောင်းအလုပ်သမားတချို့မူးယစ်ဆေးတုံ့ဆွဲမှုနဲ့အဖမ်းခံနေရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရကမြေသူမြေဝါဖြစ်ကြောင်းထောက်ထားစာအုပ် CI ထုတ်ပေးနေတဲ့စင်တာတွေမှာ CI စာအုပ်လုပ်နေကြသူတွေကိုပွဲစားတွေကငွေကြေးအဆမတန်ယူနေတာကြောင့်ထိုင်းအာဏာပိုင်တွေကဇက်တိုက်ဆိုစလိုဝင်ရောက်ဖမ်းဆီးစစ်ဆေးနေပါတယ်။အော်တိုဘာလ6ရက်မနေ့ကအထိဆိုရင်3ရက်ဇက်တိုက်ဖမ်းဆီးစစ်ဆေးခဲ့တာမှာပွဲစားတွေသာမကမူးယစ်ဆေးတုံ့ဆွဲထားတဲ့မြန်မာအလုပ်သမားတွေလည်းပါဝင်နေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာတရားဝင်အထောက်အထားမရှိတဲ့မြန်မာအလုပ်သမားတွေအတွက်မြန်မာအစိုးရထံကနေတင်ဒါအောင်မြင်ပြီးမြန်မာအစိုးရထံမှကြက်ငွေ 3,900 အာမခံတင်စာချုပ်ချုပ်ဆိုပြီးထိုင်းနိုင်ငံမှာလာရောက်ဖွင့်လှစ်လုပ်ကိုင်နေတဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားစာအုပ် Certificate of Identity CI စခန်းတွေကိုထိုင်းရနာပိုင်တွေကနေ့စဉ်ဝင်ရောက်စစ်ဆေးနေတာ3ရက်ရှိနေပြီဖြစ်ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။အဲ့ဒီ5ရက်6ရက်ဒီနေ့ဆိုတော့3ရက်ပေါ့နော်စခန်းတန်းရှိမှလူတွေလာသွင်းနေတဲ့ပွဲစားတဲ့အလုပ်သမားတွေကိုထိုင်းဒီလာဝကရဲ့ထိုင်းချောင်းလင်းရဲ့ထိုင်းသူရဲတပ်ဖွဲ့ရဲ့ထိုင်းစစ်တပ်ရဲ့ကအင်တက်အတဲ့နေတိုင်းလာပြီးတော့မဖန်စီတိုင်းရှင်နဲ့ရှိပြီးတော့ပါသွားကြပြီနောက်တစ်ခုကတော့ဒီစခန်းတွေထဲမှာမစင်မရှင်းအဲမူကြီးစေဝါ30နေတာဟိုဒီဂျာပတ်ပေါ်ထူးသဖြင့်ပေါ့အဲ30နေတဲ့ဥပ္ပိရှိတယ်ဆိုပြီးတော့
ဒီရေစခန်းကိုပုံဆက်လိုက်တဲ့ရေစခန်းကခေါ်တော့တာလေညီမလို့သမားရဲ့နေပတ်သက်လို့စီအိုင်စခန်းနေမှာထိုင်းမြန်မာပွဲစားတွေကငွေတောင်းခံမှုတွေဟာထိုင်းတရင်းနေမှာလေဖော်ပြမှုတွေရှိနေပါတယ်ထိုင်းအစိုးရဘက်ကဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကိုယ်တိုင်ကစီအိုင်စခန်းနေမှာမြန်မာလို့သမားတွေကိုပွဲစားတွေကအဆမတန်ငွေကြေးကောက်ခံနေတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ထိုင်းမီဒီယာမှာပ
ထိုင်းနိုင်ငံပိုင်နေဘက်ကအထောက်အထားတွေကိုရယူလာမျိုးတွေလုပ်ခဲ့တယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကလည်းထိုင်းထူးဆောင်ဆန်းရေးအဖွဲ့ကတိုင်ပင်မှုတွေလုပ်ခဲ့တယ်လို့လည်းဥကြောတောင်းကဆက်ပြောပြပါတယ်။အဲဒီမှာလည်းနေရာဒီထိုင်းချိုးရဟိုတရားစင်ပေါ့ဟိုဘုံဦးကြီးဆင်ရှိတဲ့မြို့သမီးကြီးကနေပြီးတော့သူလည်းပတ်သက်တဲ့အင်ဖော်တွေကိုလာလောက်တဲ့အခါမှာအဲ့ဒါမှ ီးရိုက်ပြီးတော့ကျွန်တော်နဲ့ဥအောင်မျိုးသားကိုရိုက်ပြီးတော့ပို့ခဲ့တယ်။အာပို့ခဲ့တော့ကျွန်တော်တို့အတားလေးရစီထားကြတာရှိတယ်ဆိုပြီးတော့ကျွန်တော်တို့မက်ဆေ့ချ်ပေးခဲ့တယ်။ဒါပေမဲ့ဘမဖက်ကတစုံတစ်ခုဟိုအရေးယူဆောင်ရွက်ခြင်းမရှိဘူး
။မဟာဆိုင်စခန်းတက်မှာတော့ထိုင်ရနာပိုင်းတွေကမှတ်တမ်းအဖြစ်ဓာတ်ပုံတွေလာရိုက်တယ်လို့ CI လုပ်နေတဲ့မြန်မာလူသမားတွေကိုလည်းစစ်ဆေးခဲ့တဲ့အကြောင်းထိုင်ရနာပိုင်းရဲ့စစ်ဆေးမှုကိုကြုံရတဲ့မြန်မာလူသမားတဦးကအခုလိုပြောပါတယ်
။သူကတော့ DSI နဲ့ထိုင်ဝိုင်းနဲ့ပါတယ်စစ်သားတွေလည်းပါတယ်ကျွန်တော်တို့စခန်းအဝင်တွေလိုက်တယ်ပြီးတော့ခုံတွေမှာလိုက်ရိုက်တယ်ကျွန်တော်စီရင်ထုတ်ပြီးတဲ့ခုံတွေနံပါတ်လူချင်းရေးတဲ့ခုံတွေပေါ့ပြီးတော့ queue number တွေပေါ့ဟုတ်ကဲ့
ရိုက်ပြီးတော့သူကဘယ်လောက်ပေးရလဲပါလဲမေးလား
ဟုတ်ကဲ့မေးတယ်ကွာနောက်မျိုးသမီးကတော့9000ပေးရတယ်ပွဲစားပေါ့ပွဲစားမပိုင်တော့ဝင်လို့မရဘူးကွာအဓိကစီရင်ရပြီဆိုတော့ပွဲစားနဲ့ဆက်ပေးရတယ်နောက်တော့သူကတက်မှတ်ထားတယ်ပေါ့သူတို့ကဘယ်လောက်ပဲကုန်ကြရမယ်ဒါတွေကတော့စာရွက်မှလည်းရှိတယ်အပြင်မှာကြတော့ကျွန်တော်တို့ဘသူဝဲဖြစ်ဖြစ်ပွဲစားနဲ့ဆက်သွယ်ပြီးတော့လုပ်ရတာ
အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းစိန်ဟာထိုင်းအလုသမားဝန်ကြီးဌာနနဲ့တွေ့ဆုံဆွေးနွေးဖို့အတွက်လာရောက်နေချိန်မှာပဲမြန်မာဘက်ကဖွင့်ထားတဲ့စီရင်စခန်းတွေမှာမြန်မာနဲ့ထိုင်းပွဲစားတွေကအလုသမားတွေကိုခေါင်းမော့ဖျက်နေမှုတွေကိုထိုင်းရနာပိုင်တွေကလာရောက်စစ်ဆေးနေတာလည်းဖြစ်ပါတယ်
မအေးအေးမှပြောပြပေးသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုအလှည့်ပေးပါတော့မယ်ကမ္ဘာအင်အာဂျီ6နိုင်ငံနဲ့အီရန်နိုင်ငံကြား2015ခုနှစ်ကချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကိုသမ္မတဒေါ်နယ်ထရမ့်ကလုံးလုံးပယ်ဖျက်လိုက်တာမဟုတ်ပေမဲ့ဆက်ပြီးအတိအမှတ်မပြုမဲ့အလားအလာတော့ရှိနေပါတယ်ရွေးကောက်ပွဲကာလတုန်းကတော့ဒီစာချုပ်ကိုဖျက်ပစ်မယ်ဆိုပြီးသမ္မတထရမ့်ကအပြင်းထန်ပြောထားတာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး VOA သတင်းတောက်ဝီလျံဂယ်လိုရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
ဒီရညူလီယာသဘောတူညီချက်ကိုလုံးဝဖျက်ပစ်လိုက်တာမျိုးမဟုတ်ဘဲအတိအမှတ်ပြုထားတာကိုပဲသမ္မတထရမ့်ကနောက်သတင်းပတ်မှာပြန်ရုပ်သိမ်းမယ်လို့ကမန်းထားတဲ့အကြောင်းသတင်းတွေမှာပြောနေကြတာပါဒီလိုလုပ်လိုက်မယ်ဆိုရင်အီရန်အပေါ်အရင်တုန်းကချမှတ်ထားပြီးသဘောတူညီချက်အရပြန်ရုပ်သိမ်းထားတဲ့စီးပွားရေးဒဏ်ခတ်အရေးယူမှုတွေကတချို့ဒါမှမဟုတ်အားလုံးကိုပြန်ချမှတ်မလားဆိုတာလွတ်တော်အနေနဲ့ရဲ60အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်သဘောတူစာချုပ်လုံးဝအသက်မဝင်တော့မဲ့အခြေအနေရောက်သွားစေနဲ့တန်ခတ်ရည်ရွယ်မှုတွေပြန်ချမှတ်တာမျိုးကို Republican လွှတ်တော်အမတ်အများကြီးရောဒီမိုကရက်တွေကပါကန့်ကွက်နေကြတာပါ Congress လွှတ်တော်ကရည်ရွယ်လှုပ်ဆောင်မှုတိုက်တွန်းတာကိုသမ္မတ Trump ကစိုင်းထားဖို့ရှိတယ်ဆိုတဲ့သတင်းတွေကလည်းထွက်ထားပါတယ်သိတ်တော်တဲ့စစ်စစ်ညီနိုင်သူအဖြစ်ကိုကိုကူကြီးညာထားတဲ့သမ္မတ Trump ကဒီသဘောတူညီချက်ဟာလူဖူးသမျှအညံ့ဆုံးသဘောတူညီချက်တစ်ခုလို့ပြောထားပြီးဖျက်ပစ်မယ်ဆိုတဲ့သဘောမကြာခဏပြောနေတာပါဂျာတာပရီနီနောက်ပိုင်းမှာတော့သဘောတူညီချက်ပါအချက်တွေအတိုင်းအီရန်ကလိုက်မလုပ်ခဲ့ဘူးလို့သမရကပြောပြီးအီရန်နဲ့ပတ်သက်လို့တိတ်မကြခင်မှာကြားရလိမ့်မယ်လို့စစ်ဘက်ခေါင်းဆောင်တွေနဲ့အစည်းအဝေးတစ်ခုမတိုင်ခင်လေးမှာပဲပြောခဲ့ပါတယ်။ဒါအပြင်မုံတိုင်းမလာခင်ငြိမ်သက်ခြင်းမျိုးဆိုတဲ့စကားကိုလည်းသမရထရမ့်ကပြောတာကြောင့်ဘာကိုဆိုလိုတာလဲလို့သတင်းတော်တွေကမေးတဲ့အခါတိပါလိမ့်မယ်လို့ပဲပြန်ဖြေပါတယ်။သမရရဲ့စကားအပေါ်ရှင်းချက်ထပ်ပြီးဖို့အင်ဂျီရောပြောခွင့်ရဆရာဟကဘီဆန်ဒါစ်ကိုတောက်ကြနေတဲ့င်းစာရှင်လင်ပွဲတွင်တရင်တော်တွေကမေးတဲ့အခါသူကပြောဖို့ညင်ပြီးစောင့်ကြည့်ရပါလိမ့်မယ်လို့ပဲဖြေသွားပါတယ
် As we've said many times before we're never going to say in advance what the president's going to do
ကျွန်တော်တို့အရင်ကအချိန်မောင်းများစွာပြောခဲ့ဘူးတလို့ပါသမရဘာလုပ်မယ်ဆိုတာကိုကျွန်တော်တို့ဘယ်တော့မှချိုးပြောမှာမဟုတ်ပါဘူး
အ ီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအခြေအနေတရားလောက်ကိုကြည့်တာမဟုတ်ဘဲအားလုံးကိုခြုံငုံမိအောင်ကြီးစုသုံးသပ်နေတယ်ဆိုတဲ့သဘောမျိုးလေးဆန်ဒါစ်ကဆိုပါတယ
် We're looking at something that is a broad strategy doesn't just address one part of
ကျေပြင်းတဲ့မဟာဗျူဟာတစ်ခုအနေနဲ့ကျမတို့ကြည့်နေပါတယ်အီရန်ရဲ့ဆိုးပါးတဲ့အပြုအမူအစိတ်အပိုင်းတစ်ခုလောက်ကိုကင်တွယ်ဖို့သာမဟုတ်ဘဲကျေပြန့်တဲ့ကိစ္စရပ်တွေအားလုံးကိုကင်တွယ်ဖို့ဖြစ်ပါတယ်
နျူကလ িয়ার သဘောတူညီချက်ကိုဖျက်လိုက်မယ်ဆိုရင်တော့သမရဟာအမျိုးသားလူမျိုးရင်းဆိုင်ရာသူ့ရဲ့ထိတ်တန့်အကြံပေးပုဂ္ဂိုလ်တွေကအကြံပေးထားတာကိုစန့်ကျင်ပြီးလုပ်တာပဲဖြစ်ပါလိမ့်မယ်။စာချုပ်ထဲမှာဆက်ပါနေတာဟာအမေရိကန်အမျိုးသားလူမျိုးရင်းအကျိုးစီးပွားနဲ့ကပ်ညီတယ်လို့ကာဝေးဝန်ကြီးဂျင်မက်ဒစ်ကရောပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကပါလွှတ်တော်အမတ်တွေကိုပြောထားတာပါ။သဘောတူစာချုပ်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းမှာမဟုတ်ဘူးလို့အီရန်တာဝန်ရှိသူတွေကပြောထားပါတယ်။အမေရိကန်ကဒဏ်ခတ်အရေးယူမှုအသစ်တွေချမှတ်မယ်ဆိုရင်တော့နိုင်ငံပိုင်းတွင်စာချုပ်ထဲကနေထွက်ပြစ်မယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကချိန်ချောက်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်တင်ပြပြခဲ့တာပါရှင်ဒီနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကို ICAN လို့ခေါ်တဲ့ဒီနျူကလ িয়ার ဖြတ်သိမ်းရေးနိုင်ငံတကာစီးရုံးလှုပ်ရှားမှုအဖွဲ့ကရသွားပါတယ်နျူကလ িয়ার ကင်းစင်တဲ့ကမ္ဘာကြီးဖြစ်လာဖို့လမ်းဖွင့်ပေးတဲ့ ICAN အဖွဲ့ရဲ့အထောက်ကြိုးပမ်းမှုတွေကိုအတိအမှတ်ပြုသောအပြင်အခုလိုစုချီးမြှင့်ခံရတာဖြစ်တဲ့အကြောင်းပြောပါရစေ။ ICAN အဖွဲ့ဟာနိုင်ငံပေါင်း100ကျော်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့စုပေါင်းဖွဲ့ထားပြီးနျူကလ িয়ার လက်နက်တာစီရေးစာချုပ်ဖြစ်မြောက်အောင်မြင်ရေးစောင့်ကြည့်ပေးနိုင်ခဲ့တဲ့အကြောင်း ICAN ဌာနချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ကြည့်ရအောင်ပါရှင်။ ICAN အဖွဲ့ရဲ့တခုတည်းသောအောင်မြင်မှုကနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံကြီးတွေကစန့်ကျင်ကန့်ကွက်နေကြတဲ့ကြားကပဲကမ္ဘာတစ်လွှားကနိုင်ငံပေါင်း122နိုင်ငံပါဝင်တဲ့နျူကလ িয়ার ပိတ်ဆို့ရေးသဘောတူစာချုပ်ကိုဇူလိုင်လ9ရက်နေ့ကလက်မှတ်ရေးထိုးနိုင်ခဲ့တာပဲဖြစ်ပါတယ်။ဒီစာချုပ်ကိုနိုင်ငံပေါင်း50ကအတည်ပြုပြီးတဲ့အခါမှာစတင်အသက်ဝင်လာပါလိမ့်မယ်။ငင်းကြရဲ့နိုဘယ်ဆုဟာကမ္ဘာကြီးရင်ဆိုင်နေရတဲ့ဒီထိခိုက်ပျက်စီးမှုတွေရဲ့အကြောင်းရင်းဖြစ်တဲ့လက်နက်တွေကင်းမဲ့ခြုံငိမ့်သွားရေးမမောနိုင်မပန်းနိုင်လှုပ်လှုပ်နေကြတဲ့ကဘာအနှံ့ကတန်ပေါင်းများစွာသောလူတွေကိုချီချူကုန်ပြူလိုက်တာဖြစ်ကြောင်းအိုင်ကန်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Beatrix Pan ကပြောပါတယ်။ဒါ့အပြင်ဒီငင်းချရဲ့နိုဘယ်ဆုဟာဟီရိုရှိမားနဲ့နာဂါစကီအမှုမျိုးဘုံတန်ကအသက်ရှင်ကျန်ရစ်သူတွေကိုကာရဝပြူလိုက်တာဖြစ်တယ်လို့သမိုင်းတွင်နဲ့သဘောတူညီချက်ဖြစ်မြောက်လာစေအောင်တွန်းအားဖြစ်ခဲ့ကြတဲ့နျူကလ িয়ার လက်နက်တွေစမ်းသပ်ဖောက်ခွဲမှုကြောင့်ထိခိုက်ခံစားကြရသူတွေကိုလည်းကာရဝပြူတာဖြစ်တဲ့အကြောင်းသူမကဆက်ပြီးပြောပါတယ
်
ဒီနျူကလ িয়ার ဖြတ်သိမ်းရေးသဘောတူစာချုပ်ကအလွန်ကြီးမားများပြားလာတဲ့ထိခိုက်ပျက်စီးမှုတွေဖြစ်စေမယ့်အဆိုးဆုံးလက်နက်တွေကိုတရားမဝင်ကြောင်းတိတိကျကျကြေညာသလိုနျူကလ িয়ার လုံးဝကင်းစင်ရေးဆောင်ရွက်ဖို့ရှင်းလင်းပြတ်သားတဲ့လမ်းကြောင်းတစ်ခုတည်ထောင်တာဖြစ်ပါတယ်အခုလိုစုချင်းမြင့်ခံရတယ်ဆိုတာဟာပျက်စီးဆုံးရှုံးမှုကြီးကြီးမားမားဖြစ်စေနိုင်တဲ့ကျေပြန့်ကြီးမားပြီးရေရှည်ထိခိုက်ဆုံးရှုံးမှုတွေဖြစ်စေနိုင်တဲ့ဘယ်လိုနျူကလ িয়ার လက်နက်အသုံးပြုမှုကိုမဆိုနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးနေ့စဉ်နဲ့အမျှလက်နက်ဆိုင်ဆိုင်တောကရောက်နေကြရတာကိုလည်းတုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်
။တချို့အစိုးရအဖွဲ့တွေကနျူကလ িয়ার လက်နက်တွေဟာလုံခြုံရေးအတွက်မရှိမဖြစ်တဲ့အရာလို့ယုံကြည်နေကြတာဟာအင်မတန်လွဲမှားပြီးအန္တရာယ်ကြီးတဲ့အကြောင်း Miss Pan ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံတို့ရဲ့နျူကလ িয়ার သဘောတူညီချက်သာပြိုပြတ်သွားမယ်ဆိုရင်အလွန်ကန့်ခေတာပဲဖြစ်မယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖန်ကပြောပါတယ်။အီရန်နိုင်ငံဟာသဘောတူညီချက်ကိုအပြည့်တတ်သဘောမတူရသေးတဲ့အကြောင်းနဲ့သဘောတူညီချက်ဆက်လက်ရှိနေဖို့နဲ့ထောက်ခံမှုရဖို့လိုကြောင်းကိုလည်း Miss Pan ကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်တန်ရဲ့နေနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ Radio Dai Yai အတန်လွှင့်အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့
လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ။
မနက်ခင်းမှာရှင် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ9ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းလိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ၊အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အမျိုးသမီးကဏ္ဍမှာတော့အမျိုးသမီးအခွင့်အရေးတွေနဲ့ပတ်သက်လို့ဆိ
ုတော့အဲ့အမျိုးသမီး40ပါပေါ့နော်။အကြံဖတ်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင
် The International Visitor Leadership Program အစီအစဉ်နဲ့ American ပြည်ထောင်စုကိုခေတ္တရောက်နေတဲ့မတ်အေးတီတီကျော်နဲ့တွေ့ဆုံမိမြန်ကမှနားဆင်ကြရမှာပါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုဦးကျော်စံတာနဲ့ကိုကျော်အောင်လွင်တို့ကမူလစောင်းပါရှင်တွေရဲ့အားပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
ရင်းရပြဿနာကြောင့်ဘင်္ဂလားဒေ့ရှ်ကိုဘယ်လိုပြောင်းလဲစေသလဲဆိုတဲ့ကောင်းစဉ်နဲ့ Tom Flex John Cookie တို့ဆမောဒ New York Times ကထုတ်တင်ပြလိုပါတယ်မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ခကြဟာဆယ်စုနှစ်တွေအတွင်းအဆိုးရွားဆုံးဒုက္ခသည်ပြဿနာဖြစ်ပါတယ်ဆင်းရဲနွမ်းပါတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘုဝန်ထုတ်ဝန်ဘူးကြီးဖြစ်လာစေပါတယ်လူမှုဒုက္ခနဲ့လုံခြုံရေးပြဿနာအပြင်လူတွေသိမ့်မတွေးမိကြတဲ့ကိစ္စတရက်ကတော့ဘင်္ဂလားဒေ့ရှ်အဆိုးရွားစနစ်အနာပြအုပ်ချုပ်ရေးဘက်ကိုပြန်ဆော့ကျနေတဲ့အရှင်ဟုံကိုပုံမြန်ဆန်သွားကြရပဲဖြစ်ပါတယ်1981လွတ်လာရေးရပြီးကြတဲ့ကဘာသာရေးဩဇာမခံဘူးဆိုတဲ့အဝါမီလိဂ်အဝါမီအဖွဲ့ချုပ်နဲ့ Islamist Wadi Bangladesh အမျိုးသားပါတီ BNP တို့ဟာဗတ်ပြန်ကြားတဲ့ပြန်ရှင်းပြိုင်အာဏာယူလာခဲ့ကြတာဖြစ်ပါတယ်အခုက BNP ခေါင်းဆောင်တွေကဝန်ကြီးချုပ်ဆိတ်ခါစနာဟာရိုဟင်ဂျာတွေနှစ်ကုတ်ခံရမှုကို Genocide ခေါ်လူမျိုးတုံးသတ်ဖြတ်မှုလို့မဆုံးတဲ့အတွက်ရောတခါဒီအရေးမှာအိန္ဒိယနဲ့တရုတ်တို့ကိုကိုဗစ်ပါလာအောင်မဆွဲဆောင်နိုင်တဲ့အတွက်ပါဝေဖန်နေကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိမ်းဩဇာကြီးမာပြီးမဒရာစာကျောင်းပေါင်း 2,000 ခွဲလောက်တည်ထောင်ထားတဲ့ Islamist လှုပ်ရှားမှုအဖွဲ့ Hafizat al-Islam ကဆိုရင်ရွန်ဂျာတို့ထွက်လာခဲ့ရတဲ့ရခိုင်ဒေသလွတ်မြောက်ရေးအတွက်မြန်မာနိုင်ငံပေါ် Jihad ခေါ်ဘာသာရေးစစ်ပွဲဆင်နွှဲဖို့ထိန်းချုပ်နေကြပါတယ်ရှိခါစီနာအနေနဲ့ဒီလိုအစွမ်းရောက် Islamist တွေကျင်းနှံ့အောင်လှုပ်ဖို့လိုအပ်နေသလိုတစ်ဖက်မှာလည်းဘင်္ဂလားဒေ့ရှ်စစ်တပ်ရဲ့တင်းမာတဲ့သဘောထားကိုဆန့်ကျင်ပြီးတော့အိန္ဒိယနဲ့ရောမြန်မာနိုင်ငံတို့ထဲမှာဆက်ဆံရေးဆက်လက်ကောင်းမအောင်လဲကြိုးပမ်းနေရတာဖြစ်ပါတယ်။ဒါတို့ကြောင့် secularism လို့ခေါ်တဲ့ဘာသာရေးဩဇာကကင်းလွတ်တဲ့ liberal စနစ်ရဲ့ဆန်ကြီးဆန်ညွန့်တန်ဖိုးထားမှုတွေကိုတချို့တော့စည်းရမဲ့ပုံပေါက်နေတယ်လို့យေတာထားပါတယ်ခင်ဗျာ
။တောက်တဲ့မျိုးစိတ်အသစ်15မျိုးကိုမြန်မာနိုင်ငံမှာအချိန်နှစ်ပတ်အတွင်းသိပ္ပံပညာရှင်တစ်ဖွဲ့ကရှာဖွေတွေ့ရှိခဲ့ကြတဲ့အကြောင်းအော်တိုဘာလ6ရက်နေ့ထုတ် Coconuts သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရှေ့ပိုင်းနဲ့တောင်ပိုင်းကထုံးကျောက်တွေပေါ်များတဲ့နေရာတွေမှာတောက်တဲ့မျိုးစိတ်တွေကိုရှာဖွေတွေ့ရှိခဲ့ကြတာပါ။အစ်တွေ့ရှိခဲ့တဲ့အထဲမှာခြေချောင်းလက်ချောင်းတွေအကွေးပုံစံရှိတဲ့တောက်တဲ့မျိုးစားနဲ့တောက်တဲ့အပုမျိုးစား၃မျိုးပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စီယရာတက်သူကဒေါက်တာလီးခရစ်မာကမြန်မာပြည်မှာတောက်တဲ့တွေလာရှာတဲ့အသင်းရဲ့ခေါင်းဆောင်သုတေသီတဦးဖြစ်ပြီးတချို့တောက်တဲ့တွေကိုလက်နက်ကင်သဘုံနယ်မြေတွေမှာရှာဖွေတွေ့ရှိခဲ့လို့သူတို့ရဲ့ခီးစဉ်ကစိန်ခေါ်မှုတွေရှိတဲ့ခီးစဉ်လို့ဆိုပါတယ်။တောက်တဲ့တဲ့ရှာဖွေရေးအတင်းထဲမှာမလေးရှားတိုက်ပံတက္ကသိုလ်အမေရိကန်ကဘရခန်ယမ်တက္ကသိုလ်နဲ့မြန်မာတက်တော်ဌာနကသုတေသီတွေပါဝင်ကြပြီးတော့ FFI လို့ခေါ်တဲ့ Fauna and Flora International အဖွဲ့ရဲ့အထောက်အကူနဲ့မြန်မာပြည်ခီးစဉ်မှာသူတို့လှုပ်ရှားခဲ့ကြတာပါအခုအစ်ရှာဖွေတွေ့ရှိတဲ့တောက်တဲ့15မျိုးထဲမှာ14မျိုးကိုသူတို့ကိုရှာဖွေတွေ့ရှိတဲ့ဒေသတွေရဲ့နာမည်တွေပေးထားပါတယ်နောက်တစ်မျိုးကတော့ Hemiphilodetlas Tony Whitney လို့ခေါ်ပါတယ် FFI အဖွဲ့ကဒေါက်တာ Tony Whitney ကိုဂုဏ်ပြုမဲ့ခေါ်ထားတာပါသူကရှမ်းပြည်နယ်တောင်ကြီးဒေသကထုံးကျောက်ကူတစ်ခုမှာတောက်တဲ့မျိုးကိုရှာဖွေတွေ့ရှိခဲ့တာပါ။ရာနဲ့ချီတဲ့မျိုးစိတ်တစ်တွေတေချာထိမ့်သိမ့်မှုမရှိရင်မျိုးတုံးပြောက်ကွယ်တော့မဲ့အခြေအနေနဲ့ကြုံနေရပြီလို့လည်းမြမပြည်ကိုတွားခဲ့ကြတဲ့သူတေတီတွေကပြောကြပါတယ
်။ကမ္ဘာသတင်းတွေကမြမပြည်အကြောင်းတွေကိုကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတခါလေ့လာကြရမယ့် American Style အီဂျန်အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ် EGM အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက
HERD Hardga Keta DO2SWALLOW Swallow ga myo cha ra so lo sa kwai thun ye thai yai de be ga myo cha ya khit da bo shin di nya ma taman a phin no myo cha ya khit da ha asa sa phit bi me lo le EDM so re the white de be ga ro lu tu u ni ne let khan mu khet khe da ko so lo da phit ba de di thong ne pat de lo George Rowe pi de u ma ko na sin chi cha ya aw
It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမယ်လို့လာစားကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို EDM အသုံးရဘယ်လိုပြောမလဲ
Hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်တလလတန်စီစဉ်တင်ဆက်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုလည်းနှာစင်ကြရပါမယ်ရှင်မြန်မာနိုင်ငံမှာအမျိုးသမီးများအိမ်တွင်းရေးအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့Behind the silence, violence against women and their resilience in Myanmar. တိတ်ဆိတ်ချင်နောက်ွယ်မြန်မာနိုင်ငံမှာအမျိုးသမီးများအကြမ်းဖက်ခံရမှုနဲ့သူတို့ရဲ့ခံနိုင်ရရှိမှုဆိုတဲ့ဂျာနယ်ဆောင်ပါကိုရခိုင်တိုင်းရင်းသူမအေးတီတီကျော်ကတွေ့ဖက်ရေးသားခဲ့ပါတယ်။သူမဟာကြားမတန်းသူအခွင့်အရေးအမျိုးသမီးအခွင့်အရေးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုလည်းကြဲကြဲပြန့်ပြန့်လေ့လာထားသူဖြစ်ပါတယ်။လက်ရှိမှာနိုင်ငံအမေရိကန်နိုင်ငံသားရေးဌာနရဲ့ IVLP The International Visitor Leadership Program အစီအစဉ်နဲ့အမေရိကန်ကိုရောက်ခိုက်သူရေးသားခဲ့တဲ့ဆောင်ပါတွေနဲ့ပတ်သက်လို့မအေးတီတီကျော်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာထော်လာလာတန်းကတင်ပြထားပါတယ်ရှင်။
ညဒညပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ ETV ကျော်ကဒီ behind the silence ပေါ့နော် violence against women and their resilience in Myanmar ဆိုပြီးတော့ဂျာနယ်ကိုပူးတွဲပြုစုတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင်ဘာလို့ဒီခေါင်းစဉ်ကိုရွေးတယ်လဲ
behind the silence ဆိုပြီးတော့နာမည်ပေးလိုက်တယ်ပေါ့နော်အဲ့ဒီတုန်းကအဓိကကတော့ဒီ violence against women အမျိုးသမီးများပေါ်အကြမ်းဖက်မှုပဲဒါပေမဲ့ဘလိုခေါင်းစဉ်မျိုးလေးပေးလိုက်လို့ရှင်ရင်ဒီသူတေသနာရလက်တွေကိုပို့ပြီးတော့ရုံလုံးကြွစီမလဲပေါ့နော်ဆိုတော့အဲ့ဒါကိုစဉ်းစားတဲ့အခါမှာကျမတို့ဒီ research working group ဆိုတာလေးရှိပါတယ် research သူတေသနာဆိုတော့အဲ့ working group မှာရှိတဲ့ members တွေကိုလည်းအကြံဉာဏ်တွေတောင်းခဲ့ပါတယ်ပေါ့နော်နောက်ဆုံးမှကျတော့မြန်မာလိုဘာသာပြန်ရရင်တော့တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာပေါ့နော်ဘလိုတွေရှိုက်ငိုတာတွေရှိတယ်လဲဘလိုတွေဟိုခံစားနေရတာတွေရှိတယ်လဲဆိုတာလေးကိုပေါ်အောင်လို့ဒီ behind the silence တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုပြီးတော့ခေါင်းစဉ်လေးကိုရေးပြတာပါရှင်
တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုတဲ့ခေါင်းစဉ်အတိုင်းပေါ့နော်သူတေသနာပြုစုရမှာဟိုသူတေသနာဘယ်လိုလုပ်တယ်လဲနောက်ပြီးတော့တွေ့ရှိချက်တွေကဘာတွေဖြစ်တယ်လဲဆိုတာနည်းနည်းရှင်းပြပေးပါလားရှင
်သူတေသနာကတော့လုပ်တဲ့အခါမှာပေါ့နော်ဒီအမျိုးသမီးအယောက်40ကိုအင်တာဗျူးခဲ့ပါတယ်အဲ့အမျိုးသမီး40ကပေါ့နော်အင်တာဗျူးတဲ့အခါမှာလဲသူတို့ကိုဆက်သွယ်တဲ့အခါမှာပေါ့နော်gender equality network ဒီကျမကြီးရတန်းတို့ညီညာကြီးကိုရရဲ့အကိုအညီနဲ့ပေါ့နော်အဲ့အမျိုးသမီး40ကိုရှာဖွေခဲ့ပါတယ်အဲ့အမျိုးသမီး40ကတန်ရန်ကုန်နဲ့မော်လမြိုင်ရဖြစ်ပါတယ်ရှင်ဆိုတော့အဲ့အမျိုးသမီး40ကပေါ့နော်အကြမ်းဖက်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင်သူတို့ကတကယ်လူလူလလနဲ့သူတေသနာမှာပါဝင်ခြင်းလားဆိုတော့သဘောတူညီချက်ကိုရယူပြီးမှဟာသူတို့နဲ့အင်တာဗျူးခဲ့ပါတယ်ရှင
်ခုလိုမျိုးပေါ့နော်ရန်ကုန်နဲ့မော်လမြိုင်ကအမျိုးသမီး40တို့ကိုတွစ်ဆုံမိပြန်တယ်ပေါ့နော်အထူးသဖြင့်ဒီတနည်းမဟုတ်တနည်းပေါ့နော်အကြမ်းဖက်ခံရတဲ့ဖြစ်ရကြုံတွေ့ခဲ့ရတဲ့ဒီအမျိုးသမီးတွေနဲ့တွစ်ဆုံမိပြန်တဲ့နေရာမှာထူးခြားတဲ့အချက်တွေဘာတွေတွေ့ရှိရပါလဲရှင
်ထူးခြားတဲ့ဟာတွေကကြတော့လေကျမတို့ပေါ့နော်ရေပူရထင်ထားကြတာပေါ့နော်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်ဆင်းရဲလို့ဖြစ်တယ်ပေါ့နော်ရေပူရသတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီသူ့တည်နာမှာကြတော့ဒီအကြမ်းဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်ဆိုတော့ဟိုဒီသူ့တည်နာမှာပါဝင်တဲ့အမျိုးသမီး40ဟာဆင်းရဲတဲ့သူတွေလည်းပါတယ်ချမ်းသာတဲ့သူတွေလည်းပါတယ်ပညာတတ်အတိုင်းဝန်းရလည်းပါတယ်ဒီ NGO အဖွဲ့အစည်းတွေမှာလုပ်နေတဲ့အမျိုးသမီးတွေလည်းပါတယ်အဲ့ဒီအမျိုးသမီးတွေကလည်းတူညီတဲ့အကြမ်းဖက်မှုကိုခံစားရပါတယ်ဆိုပြီးတော့သူတို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်ရှင်အဲ့ဒါကတော့ထူးခြားတဲ့ဟာလေးတစ်ခုပေါ့နော်
သူပြောတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတယ်ဆိုတဲ့အခါမှာအကြမ်းဖက်ခံရတဲ့ဘလို့အကြောင်းရင်းတွေရှိကြလဲ
နောက်ဆက်တွဲခရက်ကဘလူတွေဖြစ်တဲ့ဆိုတာနည်းနည်းရှင်းပြပေးပါရစေ။အကြမ်းခံရတဲ့အကြောင်းရင်းတော့များသောအားဖြင့်ကတော့အမျိုးသမီးတွေရပါတော့စိတ်ပိုင်းဆိုင်ရာအရာဟိုအမျိုးသားတွေကိုအရင်ကမှီခိုးနေတဲ့စိတ်တွေဟိုတွေ့ရပါတယ်။ဆိုတော့စိတ်ပိုင်းဆိုင်ရာအရာမှီခိုးမှုတွေရှိတယ်ပြီးလို့ရှိရင်ငွေကြေးပိုင်းဆိုင်ရာအရာမှီခိုးနေရတာတွေရှိတယ်ဆိုတော့အဲ့နှစ်ခုလုံးကအကြမ်းဖက်မှုကို
ဒီအကျန်းဖတ်ခံရတဲ့အမျိုးသမီးတွေကပေါ့နော်ဟိုသူတို့အကျန်းဖတ်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူးနည်းနည်းလေးဆိုလို့ရှိရင်တော့သူတို့မပြောဘူးသူတို့စိတ်ခံထားလိုက်တယ်ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ရဲ့တကယ်ချင်းကိုပြောဖြစ်မယ်သူတို့အကူအညီတောင်းခံတဲ့သူတို့မှာအကူရတဲ့သူတယောက်ရှိတယ်အဲ့လိုမျိုးလေးတော့ရှိပါတယ်ရှင် ဒီအကျန်းဖတ်ခံရတဲ့မျိုးသမီးတွေကမြားတော်အဖင်ကဗုဒ္ဓဘာသာတွေညားတယ်ဆိုတော့သူကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကကိုကြွေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဝိကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းတရားနာတာတို့အဲ့လိုမျိုးပေါ့နော်သူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့လိုမျိ တရားရုံးတက်ပြီးတော့ကွာရှင်းရမယ်ဆိုလို့ရှိရင်လည်းသူတို့ဆက်လုပ်ကြတာရှိတယ်။ဒါပေမဲ့အဲ့လိုမျိုးအမျိုးသမီးကတော့နည်းတယ်။များသောအားဖြင့်ကဒီသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းအကူရတဲ့အမျိုးသမီးကြီးတွေကိုသူတို့တိုက်မိကြတာရှိတယ်အဲ့လိုမျိုးပါ
။တစ်ဖက်မှာလည်းအများအားဖြင့်တွေ့ရတာကသူတို့အိမ်နောက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့တားသမီးတွေရှေ့ရီကိုလေညံ့ညာတာတွေလေရှိတာတွေတွေ့ရတယ်လေ။အဲ့လိုမျိုးအခြေအနေတွေကြတော့
အဲ့ဒီသူတေသနာမှာပေါ့နော်တစ်ဆုံဆွေးဆွေးဆွေးနွေးခဲ့တဲ့အမျိုးသမီးတွေတော်တော်များများမှလည်းတာသမီးတွေရှိကြပါတယ်ဆိုတော့ဟုတ်တယ်သူတို့ကသူတို့ပြောတဲ့အချက်အလက်တွေထဲမှာလည်းဒီမိသားစုမပြူခွဲခြင်းဘူးအဲ့ဒီမိသားစုမပြူခွဲခြင်းတာဘာကြောင့်လဲဆိုလို့ရှိရင်ကလေးတွေကြောင့်ကလေးတွေကအဖေမရှိလို့ရှိရင်မျက်နှာငယ်မဲမတင့်တယ်ဘူးအဲ့လိုမျိုးပေါ့နော်မိသားစုမပြူခွဲခြင်းဘူးအဓိကတော့ပြောရမယ်ဆိုလို့ရှိရင်စံပြမြန်မာမိသားစုမှာဆိုလို့ရှိရင်ပေါ့နော်အဖေမရှိလို့ရှိရင်ဟိုမတင့်တယ်အဲပြီးလို့ရှိရင်သကပုံတွေရှိတယ်လေအိမ်ထောင်မှုဖျားတီစီမင်းစုတ်ထိုးနောက်ခါပြင်ရခက်တဲ့အမျိုးပေါ့နော်ပြင်လို့မရတော့ဘူးဒီတိုင်းပဲစိတ်ခံလိုက်ရတော့မယ်အဲ့ဒါတွေကိုထောက်ရှုပြီးတော့သူတို့ကစိတ်ပြီးသီးခံတာမျိုးတွေလည်းတွေ့ရတယ်အဲ့ဒါကတော့တော်တော်များပါတယ
်အိန္ဒိယအကျန်းဖက်မှုတွေဖြစ်ရခြင်းအခြေခံအကြောင်းရင်းတွေကပါရီပါလိရှင
်ပြောရမယ်ဆိုလို့ရှိရင်ဘယ်ကနေလာမလဲဆိုလို့ရှိရင်အမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုလိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်သလိုလုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်ဆိုအဲ့ဒီကစရတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုသူတို့ကပို့ပြီးတော့ဝင်ငွေရှာတဲ့သူဆိုတော့ပါဝါပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ဒီပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်ရဲ့အကြမ်းဖက်မှုတွေကပေါ်လာတာပေါ့နော်တင်းကျင်သုံးသက်နိုင်တဲ့စိတ်ကိုမတိကျွတ်ပြုတ်ပြီးတော့ငါပိုင်တယ်ငါလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဘယ်သူမှလည်းငါ့ကို challenge လုပ်မှလည်းမဟုတ်ဘူးပေါ့နော်ဘယ်သူမှလည်းငါ့ကိုမေးခွန်းထုတ်မှမဟုတ်ဘူးဘေးကလူတွေကလည်းဟုတ်တယ်သူမိမသူပိုင်တယ်သူတို့အိမ်တွင်ရင်ပဲငါတို့ကဝင်ရှုပ်လို့မရဘူးဆိုတဲ့ဒီပေါ့နော်အမျိုးသားကိုပေးထားတဲ့အခွင့်အရေးတွေကအများများနေတယ်အမျိုးသမီးကလည်းအဲ့ဒီအပေါ်မှာဇောရကတက်ပိုင်ခွင့်ကသူ့ရဲ့ပညာရဲ့နောက်ခံနဲ့ပဲဆိုင်သွားတယ်ပေါ့နော်ဘယ်လောက်ထိခံမလဲပေါ့ခန္ဓာမခန္ဓာကလည်းဒီပညာရေးနဲ့လည်းဆိုင်သွားမယ်ပေါ့နော်ပြီးတော့သူ့ရဲ့ဒီငွေကြေးရှာဖွေနိုင်မှုအလုပ်အကိုင်းအပေါ်မှာလည်းအများကြီးတက်ရောက်သွားမှာ
ဆွဆွာဒီဆောင်းပါးရေးတဲ့အပေါ်မှာပေါ့နော်တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာအဲ့ဒီခေါင်းစဉ်မှာကျမတွေ့ရတာက The resilience in Myanmar ပေါ့နော်မြန်မာနိုင်ငံမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေအနေနဲ့ဘယ်လိုသူတို့ကိုသူတို့ပြန်ပြီးတော့ဘဝကိုထူထောင်မလဲဆိုလို့အဲ့ဒါလေးခေါင်းစဉ်ထဲမှာပါတာတွေ့ရရပါလေအဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါ
တယ်။အဲ့သူတွေကနာမှာပါဝင်တဲ့အမျိုးသမီးတွေကအကျန်းဖတ်မှုတွေကိုခံရတယ်။အဲ့အကျန်းဖတ်မှုခံရတဲ့အခါမှာလဲသူတို့မေးကြည့်တဲ့အခါမှာပေါ့နော်သူတို့ဒီဟာကိုဘလို့ရင်ဆိုင်ရဖြည့်ရှင်းကြော်လွှားတယ်လဲပေါ့နော်ဆိုတော့တွေ့ရှိရတာကဟိုအမျိုးသမီးတွေကတော်တော်လေးကိုသီးခံနိုင်စွမ်းမြင်မာတယ်လို့ပြောရမှာပေါ့နော်သူတို့ရင်ဆိုင်ကြော်လွှားတဲ့အခါမှာဒီတရားဓမ္မပေါ့သူတို့ကဒီတရားနားထောင်တာတို့ဘာတို့အဲ့လိုမျိုးဒီဟာကိုတယောက်တည်းပဲကြိတ်ပြီးတော့ရင်ဆိုင်ဖြည့်ရှင်းတယ်ဟိုဘာဖြစ်ဆိုတော့ဒီဟာကိုပြောဖို့အတွက်ကလည်းအတွေးမီးအပြင်မထုတ်နဲ့အဲ့လိုမျိုးပေါ့နော်ဆိုတော့သူတို့ကအရင်ကြိတ်ခံရတယ်ဒါပေမဲ့သူတို့ဒါကိုရင်းဆိုင်ကြော်လွှားနေတယ်ပေါ့နော်အဲ့ဒါကိုလည်းအတိအမှတ်ပြုရမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျမတို့ကဒီ resilience ဆိုတဲ့ခံနိုင်ရည်စွမ်းဆိုတဲ့အစာလုံးကိုပေါ့နော်သုံးထားတာပါ ဒီဝီကျော်ကမြို့မီမြအကျန်းဖက်ခံရမှုအထူးသဖြင့်အင်တွေးအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးလေ့လာထားတဲ့ဦးဆိုတော့ကျမတို့ဒီမြန်မာအမျိုးသမီးတွေပေါ့နော်သူတို့ကိုယ်သူတို့ဘယ်လိုအကောင်းဆုံးအကာအကွယ်ယူနိုင်မလဲရှင်အရေးအကြီးဆုံးအခြေခံအချက်ကတော့မိမိကိုယ်ကိုမိမိလေးစားဖို့ပဲမိမိကိုယ်ကိုမိမိလေးစားဖို့ဆိုတာဘာလို့လဲဆိုတော့ဒီအမျိုးသားတစ်ယောက်ကိုပေါ့နော်ကိုယ်ကိ ဒီလူကဒီလူကိုဆိုးကျိုးပေးတယ်ဆိုလို့ရှိရင်အဲ့ဒါကို အိမ်ထောင်ကိုမပြိုကွဲအောင်ထိမ့်သိမ့်ဖို့ဆိုတော့ကောင်းတဲ့ရည်ရွယ်ချက်ပေါ့နော်အဲ့ကောင်းတဲ့ရည်ရွယ်ချက်ကိုဘယ်လောက်ထိထိန်းထားမလဲပေါ့ဘယ်လောက်ထိဘောင်ကျော်လာလို့ရှိရင်တော့ငါကတော့ဒီအိမ်ထောင်ရေးကိုဆက်ပြီးတော့ထိန်းထားလို့မသိတော့ဘူးလေပေါ့နော်အဲ့လိုမျိုးလူတိုင်းကဝေဖန်ပိုင်းချနိုင်ပါတယ်ဒါမှမသက်တိမရှိတာပေါ့အဲ့ဒီသက်တိကိုလည်းလူမှုပတ်ဝန်းကျင်ကမှာပေးထားအောင ကိုကိုလေးစားဖို့ပေါ့နော်အဲ့ဒါကတော့အရေးအကြီးဆုံးပဲလို့ထင်ပါတယ်ရှင်ကိုကိုကိုလေးစားမှကိုကအဲ့ဒါမျိုးကိုလောက်တာမခံမှပေါ့နော်တခြားလူကလည်းကိုကိုမလုပ်ရဲဘူးပေါ့အဲ့ဒါလေးပါပဲ You can bend with me or break me cause it only serves to make me more determined
ဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီကဏ္ဍကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်တာဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါ်လာလတ်တန်ကစီစဉ်တင်ဆက်ပေးနေပါတယ်ရှင်
လာမယ့်အနှစ်20အတွင်းအင်္ဂါဂျိုကိုသွားဖို့ကြိုးစားနေတဲ့အမေရိကန်အာကာသစူးစမ်းလှိလာရေးအဖွဲ့နာဆာကသူတို့ရဲ့အာကာသယင်မှုတွေအာကာသလုံးပြောင်ရင်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှပြောပြပါရစေ အာကာသယင်မှုတွေအင်္ဂါဂျိုကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက်လေယင်မှုတွေမောင်းနေရမှာအထောက်အကူပေးနိုင်အောင်သူတည်တနာလုပ်နေတာဖြစ်ပါတယ်။ဒီစမ်းသပ်မှုကနေလေကြောင်းလိုင်းတွေမှာဒီယင်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့အိုဟိုင်းယိုပြည်နယ်ဂလန်သူတည်တနာဌာနက
မြန်မာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ်အာကာသယင်မှုတွေပေါ့နော်ဒီကနေအင်္ဂါဂျိုသွားတယ်ဆိုလို့ရှိရင်ကိုးလာလောက်သွားရမယ်တန်းမှုလို့ရှိရင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ရှိရင်လေမြန်မောင်းနဲ့ပိုက်လော့တွေလေယင်မှုတွေဟိုဒုလေယင်မှုတွေသူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲသိသိချာချာစူးစိုက်စိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ရှိရင်သူတ
င်းရဲ့စပိန်ကနေဂျာမနီခီးစင်မှာတွဲဖက်လင်းမှုရဲ့စိတ်မူမှန်နဲ့လုပ်ရကြောင်းလင်းဟာပြင်သစ်နိုင်ငံကအယ်ပ်စ်တောင်နှမ်းမှာထိုးကြခဲ့ပြီးခီးတဲ့144ယောက်နဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစင်မှာလင်းကိုပဲအာယုံဆုဆိုင်မှုရှိမရှိအုံနောက်ဆန်းတက်မှုတွေကိုလုပ်နေတာပါFNRARS လို့ခေါ်တဲ့ဆက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပ
ါသူတို့ဘာကိုတွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတည်ရချတည်ဒီတိုင်မောင်းနေတာလားတရားဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေတာရောင်ကြီးတွေတစ်ခုထည့်ပြီးတဲ့အခါကျအုံနောက်ဘာတွေစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS လို့ခေါ်တယ်ဖန်ဆင်းတော့ linear inference spectroscopy သူကပါလဲဆို brain ရဲ့ cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ sign လေးတွေကိုအလင်းရောင်နဲ့တိုင်းယူရဲဆက်ဒါလက်ထဲမှာပဲတိုင်းတာအဲ့တော့လေးမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကို design လုပ်ရည်ပေးနေလေးမြန်မောင်းတိုင်းလေးမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေးမြန်ကိုလိုတဲ့ခရီးကိုရအောင်တွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေးမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
ဒီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုတုံးပါတယ်လေဆာရောင်ကြီးတုံးဆက်ကရိယာတွေကိုလူရဲ့ခေါင်းပေါ်တင်နိုင်တဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးတုံးဆက်နဲ့ဆန်းသက်ဖို့အတွက် ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ဆွေးနွေးပွဲကိုလူစိတ်ကိုသုံးမဲ့အစားအုံနောက်တူကိုအရင်ဖန်တီးရပါတယ်ရာဘာနဲ့အရင်ဖန်တီးပြီးစမ်းသပ်ရတာပါ
အုံနောက်လုံးလုံးနေတဲ့ဟာအမြင်နဲ့ဒီမှာကျွန်တော်ဆက်စမ်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲကိုဝင်သွားတဲ့အလင်းရောင်ဖြာဖြစ်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတုလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလုတ်တလားမလုတ်သားဆိုတဲ့ဟာကိုအုံနောက်အတုနဲ့အရင်စမ်းကြည့်လို့ရတယ်။တွတ်ပါလဲဆိုရဘာတမျိုးလေ။ဟုတ်ကဲ့။နော်အဲ့ဒီအယူကအထဲဝင်သွား
ตุยโยลีတွေလို့ဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ပါဒီလိုตุยโยลีတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ဒီဇိုင်းလုပ်ရအောင်အုံနောက်ထဲမှာလုတ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိန်းချုပ်ထားတာပါစဉ်းစားတွေးခေါ်
ayata kane ha mielo miya re niya sa sa ra ko ko le lhou sha ra paw no di ayu a jo re ma sao de lhou sha bu control lhou de ha tu ta niya ne niya taku ne taku a ma du paw au nao sait pai paw mu di paw mya do a phin sin sa de ha re ko twe kho ni de ha sin sa ni de ha cognitive paw no ai cognitive brain a be niya ma shi le so lo shin di au nao ye a shi pai la ma shi lo so lo ai niya ma be ownout a low look at Cesare, low shamu ne patteteha, three core hari ne patteteha, Eddie Arigo, Taineha, she bind to Tuniari machine, Diniari Majanoru Taina, Taine Kajalu Silusin, ownout a bay, Nia say bind with Dino King, Baloha Mus Cesare Hire Wika, Beniane Tuapido, correlated, Sasamu Shirapon, Tasolution to Basinzani Epon, Bide Kaja, Eddie, ownout a wave deal, GB Kaja and Dilua. Lower local lonely lamp, holo saying, night need the lava. At our pigeon at where Gunna, later young see later be the own out here wind or a lay on the Biroma, Pian Pshabi, Twelara, Nautania, Pian Tiny.
Edilo Tainta be Dila Darigani, Lay Murija, Madora Samuri, Mapia, Chemi Dancing Hemotre, Yuera Pipari.
Linia Mount of Masuado, Teddy Mount Ameda, Sound be Mount like that, Molusi Lucian, Junto Malcolm Pian Mount like that, Molusi, the Carapene, a dental child like that, Hajani. The Senza be my low darling. Ezra, Onoga Senza like that, Sima, Damani, Visure Hau, the second if you're a tiny little yellow silucian, Dilua movement, lonely, a Logani, you know, Loebi Lobisa, Pig, Pigby Solution, Chetan two, Pian Bilu Yarabona, Dilumani, Visolution. Delaying or autopilot at the end of the Mount Kayo Yame, and I trip Santa de Hau, cognitive study look for.
Oh, no, no, Shamune, say Benson, a pioneer go, Yodapo, ya, Lisa Yangine, Tainta, Dretchet, Santa Murigani, Agata, Yemuri, Lee Monturi, Dret, a Tanku, Benago, Nasaka, Big Bantinia, Shenri, Josani Japaris, Rago, Tintia, Titan Patre, Big Bant, Nitinia, Canago, Timabe, Yanali Piazzi. Not about my dandy, some ya own, you know.
Talking new that season disabled in it, they ban any big asses and go. Dog and in ya by Martin, Nazan, I be a cool loss and even a by Martin, let Tolin be near Rapture Parish. We are American diets and in him the first season we go, Nazan Nija Rapture Parish.
American Soya, the Borani, Avogu, Tintia Maromesin.
No Korea, Venezuela, and Chart Nanganari Poma, Ki Tola Gwen, Kantate, Amitinia Jet Tiku, Tamra Donna Trump, Topian Labari. Taha Tamra Trump, but a mouse Topian like day, Tamra Maitinia Jet, Titon Conchito Nava, Ki Tola Gwen, Katachama Pawinet, Chowning and Ega, Nananga Poma, Kanta Chatui, Sabido Piatana at Chimabe, Tijinia Jet Tiku, Tabido Topian Labar. No Korea, Venezuela, and Chartang and Iboma Piatanite, Kantache, Titiha, Autobala Sashianima, Satin, Tawemava. No Korea, Suyaha, American Piranzune, Pelo Ninema, Pubon Sawachi Machidulu, Trin Chele, Play, Duelu, Atelo Samurigule, Lainavo, Piaque Kevare, Rajan Shipyoni Tainozu, Tamamho, Lela Lodu, No Korean and Darigo, American Piranzu, Twin, Winya Quint, Sangan Talibare. Venezuela and Hale American Piranzu to a Longyon Yene and Yapi to Bacon Longyon Upoma, and near Shide, Tuning and Nari Kisan and Pata B, Tubong Sawachem Shida, Yapi to Bacon Longyon Yene, Japan Musaya, the Rinchela Digo, Alone Lau Miawe Jim Shida, အမေရိကန်ပြည်သူ့ကပြန်ပို့ဖို့ဆုံးဖြတ်ချက်ချထားပြီးသူတွေကိုလက်ခံဖို့အတွက်အပြည့်အဝပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလို့ယူဆတဲ့နိုင်ငံဖြစ်ပါတယ်။အဲ့ဒီလိုအကြောင်းချက်တွေကြောင့်ဗင်နီဇွဲလားအစိုးရအရာရှိတချို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုပ်ကိစ္စနဲ့လာရောက်ခွင့်အလဲပတ်လာရောက်ခွင့်စီးပွားရေးလုပ်ငန်းနဲ့လာရောက်ခွင့်ပြည်ဝင်ခွင့်ဗီဇာတွေကိုအမေရိကန်အစိုးရက အခုလိုခီးသွားလာခွင့်ကန့်သက်တဲ့စီးနှဲကိုထပ်လိုက်တာဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်အဲဒါကြောင့်ချတ်နိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုအလဲလာခွင့်စီးပွားရေးလုပ်ငန်းနဲ့လာရောက်ခွင့်စတဲ့ပြည်ပွင့်ဗီဇာတွေကိုဆိုင်းငံ့လိုက်တာပါအရင်ကထုတ်ပြန်ထားတဲ့သမ္မတရဲ့အမိန့်ကြေညာချက်မှာပါတဲ့ခီးသွားလာခွင့်ကန့်သက်ခံထားရတဲ့အီရန်၊လီဗီးယား၊ဆီးရီးယား၊ယီမန Democracy Nila ya Yuko Temyok can tire at Iraq Soyane. American Pianzu Ja, Nika de Puan Samuni Shinirajan. Iraq Nangandari Guru Ki Tuala Queen Cantate Cinema Petrin Najim Shiwau. American Pianzu Baking Long Jomu Shiha, Tutu Namate Uzape Longan and Petejan. Now John Yazwingo, Techa Sisin and Jim Shida Durego. American Pianzu Twin Wayak Queen Pimam Hodejan. Long Yu Yea, Yetimugo, Kokabido, Tamna Tramga, Twitter Lumu Queen Sin.
ပြောကြခဲ့ပါတယ်ခင်ဗျာ။ရန်ကယ်ဆိုရရဲ့သဘောထားမြင်အားကိုဒီတင်ပြလို့ပြပါပြီ။အခုနားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး ဖီယိုအမေရိကန်တာမြန်မာပိုင်းစီစဉ်ရန်ကုန်စားတိုင်းကြီးစားတိုင်းတက်တာမှအရှင်ငါးကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်ဖီယိုရေကနေအခုတန်ဖိုးပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေဒီ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်စနေနေ့ညပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်
အခုစနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်။ဤရန်နျူကလ িয়ার သဘောတူညီချက်ကိုလုံးလုံးပဲဖြစ်ဖြစ်တာမလို့ပဲဆက်ပြီးအတိအမှတ်မပြုတော့ဘူးဆိုတာသမ္မတဒေါ်နယ်ထရမ့်ကနောက်သတင်းပတ်တွင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်။သဘောတူစာချုပ်ထဲမှာစက်ပါရာကအမေရိကန်မျိုးသားလူညီညွတ်ရေးအကျိုးစီးပွားနဲ့ကန့်ညီတယ်လို့ကာကွယ်ရေ မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပယ်ထင်းဒုံးကြီးကိုလာမယ့်ရက်ပိုင်းတွင်စံသပ်ပြစ်လွတ်နိုင်တယ်လို့အမေရိကန်ဆိုရနဲ့ပြန်ပါလည်လာသူတွေကခန့်မှန်းနေကြပါတယ်။အော်တိုဘာလ9ရက်ဟာမြောက်ကိုရီးယားကပထမဆုံးနျူကလ িয়ার စံသပ်မှုလုပ်ခဲ့တဲ့နှစ်ပတ်လည်နေ့ပါ။အော်တိုဘာလ10ရက်နေ့ဟာလည်းအာနာယလူ့ဒမပါတီတည်ထောင်တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြောက်ကိုရီးယားကပထမဆုံးနျ ကျွန်တော်တို့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတ Lainabu, EU Robert Gonzi Okata, Donald Tuska, Donsu Labare. Indian Nanga, Nudili Muroma, India Winijo, Nevendra Murine, Prison Sunni B, Buddha Luda, Renza, Sinem Wedwin, Robert Gonzi Okataka, Mamanga, Chenigule, Sunni Elu, Pildova, Kamia.
စနေနေ့မနက်ဖြန်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြနေပြီးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ရှင်ညနေဘက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းတို့မီတာ7.9စက္ကူ52တိတိုကနေနားဆင်နိုင်ကြပါတယ်တော်တော်များများတို့ကမြန်မာပြည်သူပြည်သားအ
This program has come to you from the Voice of America, Washington.